Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American ရဲ့2019ခုနှစ်ဧပြီလ20ရက်ဇာတာဝတိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိတိုင်းလိုမီတာ24 25 32 58တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မဲ့အကြောင်းဒုသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့ပဲကြေညာလိုက်ပါတယ်ကိုရီးယားကျွမ်းဆက်မှာသိမှတ်မှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံမှာအမေရိကန်နဲ့တောင်ကိုရီးယားလက်ထက်တို့ဒီကနေ့ပဲပူးတွက်စည်းလက်ချင်းကြပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြေညာပေးမှာပါ
ဟုတ်ကဲ့ပါခင်ဗျာရှမ်းပြည် UWS ဌာနချုပ်ပန်ခမ်းမှာတိုင်းနာလနဲ့ကပိုင်ခုနှစ်ဖွဲ့ကကွန်ပတီတီးရဖွဲ့လိုက်တာဟာအပြည့်ရဲ့ငင်းညာရဲ့အဖြစ်ရှာဖို့ဖြစ်ပြီးစီရေးအတွက်ပူးပေါင်းတာမဟုတ်ဘူးလို့တမှုတူကပြောပါတယ
်ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးတော့ဒီကွန်ပတီကနိုင်ငံရေးစီးပွားရေးစီးနိုင်ဖို့ဆက်စီတဲ့ကွန်ပတီဖြစ်ပါတယ်အဲကျွန်တော်တို့ကစီရေးရပြင်ဆင်စုဖွဲ့တဲ့ကွန်ပတီမဟုတ်ပါဘူ
းတီအန်အယ်လေးဘူဘူးချုပ်တာဖုံးကျော်ပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးတင်ဆက်မှာဖြစ်သလိုညော်ကိုရီးယားဘက်ကဦးတည်သွားနေတဲ့အမေရိကန်ရေတပ်သင်္ဘောအုပ်စုရဲ့အခြေအနေအီရန်အရေးကဘာကအစိုးရင်လာနေတဲ့အကြောင်းတွေနဲ့ထရမ့်အစိုးရရဲ့ရည်တရာသုံးသက်ချက်တွေကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်အောင်ပါပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးတိုက်တို့ကပြောပြပေးပါအောင်ဗျာ
။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညလာခံသုံးခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်ရောက်မှာဖြစ်ကြောင်းဒုတိယသမ္မတမိုက်ပန်စာအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့ပဲကြေညာလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့ရှေ့တောင်အာရှနိုင်ငံများနဲ့အာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်ကြောင်းအာရှသုံးနိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာဒုသမ္မတပန်စကကြေညာလိုက်တာပါတောင်တရုတ်ပင်လယ်ပြင်မှာငင်းချိုင်းနဲ့တည်ငြိမ်မှုတွေတုံ့ပြန်မှုကုန်သွယ်မှုတွေဟန်တားမရှိဘဲစီးဆင်းနိုင်မှုသမ္မတထရမ့်အစိုးရကအာဆီယံအသင်းနဲ့ပူးပေါင်းဆောင်ရွက်သမှာဖြစ်တဲ့အကြောင်းနဲ့အာဆီယံတွေ့ရမှုချုပ်နဲ့တွေ့ဆုံပြီးနောက်မှာလည်းဒုသမ္မတပန်စကပြောဆိုတော့ပါတယ်ရှီရာရှာနိုင်ငံတွေကတော့တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားနေတာတွေအတွက်ရရှိသဘောတူညီချက်ရရှိရေးကြိုးပမ်းနေတာဖြစ်ပါတယ်အမေရိကန်ဆိုရရဲ့အာရှဆိုင်ရာမူဝါဒအသစ်မှာကိုရီးယားကျွန်းဆွယ်ကတင်းမာမှုတွေကိုအာရုံစိုက်နေခြင်းမှာပဲဒီဆောင်ရွက်နိုင်ငံတွေအနေနဲ့တရုတ်နိုင်ငံကဩစာချက်ထွင်မှုကြိုးပမ်းလာနေတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါဒီကနေ့အင်ဒိုနီးရှားနိုင်ငံခီးစဉ်တွင်သမ္မတဂျိုကိုဝီဒိုဒိုအပါအဝင်အင်ဒိုနီးရှားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုသမ္မတပန်စကအင်ဒိုနီးရှားနိုင်ငံရဲ့အလယ်လက်ကျတဲ့အစ္စလာအစ္စလမ်ဘာသာကိုယ်ပိုင်ယုံကြည်မှုကိုလည်းကြီးကျယ်စွာပြောကြားသွားပါတယ်။ကမ္ဘာမှာဒုတိယနဲ့တတိယအကြီးဆုံးဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အမေရိကန်နဲ့အင်ဒိုနီးရှားနိုင်ငံတို့ဟာလွတ်လပ်ခွင့်၊တရားဥပဒေစိုးမိုးရေး၊လူ့ခွင့်ရေးနဲ့ဘာသာရေးယုံကြည်မှုခွဲခြားခြားနားမှုတွေကိုတန်ဖိုးထားတယ်လို့အင်ဒိုနီးရှားနဲ့မိတ်ဆွေဖြစ်ရတာကိုရောဒီလိုစံတန်ဖိုးတွေကိုကာဝယ်မြင့်တင်ရတဲ့အတွက်ပါဂုဏ်ယူကြောင်းဒုသမ္မတပန်စကပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရမ့်အနေနဲ့အင်ဒိုနီးရှားနဲ့စီးပွားရေးဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ထားကြောင်းလည်းအလေးထားပြောကြားသွားပါတယ်။ဒီကနေ့ခီးစဉ်မှာပဲအရှိတော်အရှာမှာအကြီးဆုံးဖြစ်တဲ့ဂျကာတာမြို့တော်ကအစ်စတီကာဘလီကိုတွားရောက်ခဲ့တယ်လို့မွတ်စလင်ခရစ်ယာန်ဗုဒ္ဓဘာသာနဲ့ဟိန္ဒူအပါအဝင်ဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကမ္ဘာမှာမွတ်စလင်ဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံကဒုသမ္မတပန်စက်အာရှခီးစဉ်မှာနောက်ဆုံးဖြစ်ပြီးခီးစဉ်ဆက်မှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုဝင်ရောက်ခဲ့တာပါ။ဒုသမ္မတပန်စက်အင်ဒိုနီးရှားခီးစဉ်ပြီးမှတော့ဩစတြေးလျကိုခရီးဆက်မှာဖြစ်ပါတယ်။
မြောက်ကိုရီးယားရဲ့မကြာသေးခင်ကဒုံးကျည်ဆန်းသတ်မှုအပေါ်ရှုတ်ချထားတဲ့အမေရိကန်ရဲ့ကြီးညာချက်မူချမ်းကိုကုလလွန်ကျွင်းကောင်စီမှရုရှားဘက်ကကန့်ကွက်ပါတယ်။မြောက်ကိုရီးယားရဲ့တရားမဝင်ဒုံးကျည်ဆန်းသတ်မှုတွေကနျူကလ িয়ার လက်နက်နေရာချထားရေးဆိုင်ရာစနစ်တရားစီကိုဥတီနေတဲ့နောက်ဒေသအတွင်းမှာရောပြင်ပမှာပါတင်းမာမှုတွေတိုးလာစေတယ်လို့မနစ်ဗုဒ္ဓဦးနေကကန့်ကွက်ခံရတဲ့ကြီးညာချက်မှာဖော်ပြပါတယ်။လွန်ကျွင်းကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ရကြမယ်နောက်ထပ်ဆောင်ရွက်မယ့်အရေးတွေကိုချက်ချင်းဖယ်ရှားဖို့လုံချွေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအပြည့်အဝလိုက်နာဖို့လုံချွေးကောင်စီကမြောက်ကိုရီးယားကိုတောင်းဆိုဖို့လဲပါဝင်ပါတယ်။လူလူရဲ့လိုအပ်ချက်တွေမဖြည့်ဆည်းနိုင်ဖြစ်နေတဲ့အချိန်မှာမြောက်ကိုရီးယားအစိုးရကဒုံးကျည်တွေဘုံတွေတိစောက်ရေးအတွက်ရင်းမြစ်တွေကိုအသုံးပြုနေတဲ့အပေါ်လုံချွေးကောင်စီအဖွဲ့ဝင်တွေကစိုးရင်ကြောင်ပြောဆိုထားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သတ်မှုတွေကိုရှုတ်ချထားတဲ့လုံချွေးကောင်စီရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကကြေညာချက်ကိုရုရှားတို့အတည်ပြုခဲ့ပေမဲ့ဒီကြေညာချက်နဲ့အများစုဆင်တူတဲ့အမေရိကန်ရဲ့ကြေညာချက်ကိုရုရှားဘက်ကဘာကြောင့်ကန့်ကွက်တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ ဒါပေမဲ့ရုရှားဆိုရာဘက်ကမြောက်ကိုရီးယားအရေးတန်တမန်ရေးအရာဖြစ်ရှင်ရေးပြောဆိုနေပြီးအခုကြေညာချက်ထဲမှာဆွေးနွေးမှုကနေတဆင့်ဆိုတဲ့စကားလုံးဖယ်ရှားထားတာကိုကန့်ကွက်ခဲ့တာလို့တန်တမန်တွေကပြောဆိုကြပါတယ်ရှင်။
ကိုရီးယားကျွမ်းဆက်မှာတင်းမာမှုတွေချိန်ဖောက်နေခြင်းမှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေစိုက်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလီတက်တို့ဒီကနေ့ပူးတွဲစီရေးလေ့ကျင့်ကြပါတယ်။မက်စ်တန်ဒါလို့မည်ပေးထားတဲ့နှစ်စဉ်စီရေးလေ့ကျင့်မှုကိုတော့စစ်ပွဲအတွင်ပူးပေါင်းတွဲဆောင်ရမှုတွေကိုတုံ့ပြန်မှုရည်ရွယ်ထားပြီးအမေရိကန်နဲ့တောင်ကိုရီးယားလေတရက်ထောက်900လောက်နဲ့တူ
F-16ね、F-15K မျိုးစာတိုက်လေယာဉ်တွေပါဝင်လေယာဉ်ရှစ်ဆယ်လောက်ပါဝင်လေ့ကျင့်ခဲ့ကြပါတယ်။နိုင်ငံကနဲ့အဆက်ပြတ်ပြီးထိကျန်ဖြစ်နေတဲ့မြောက်ကိုရီးယားနိုင်ငံကတားမြစ်ထားတဲ့ဂျာကညူကလီယားနဲ့မချမ်းသာကြိုးဝါပြီးဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တောင်ကိုရီးယားနိုင်ငံတို့ကြားစစ်ပင်ရေးစာချုပ်နဲ့1950ခုနှစ်မှာတုံးနစ်ချစစ်ပွဲအဆုံးသတ်ခဲ့ပေမဲ့နိုင်ငံခြ
Korea မှာ တပ်ဖွဲ့ဝင် 28,500 လောက်ထိ တာဝန် ပေးစေလို့ထားပါတယ်
American သမ္မတ Donald Trump အစိုးရရဲ့ ရပ်ပောင်း တရားအတွင် အီဂျစ်နိုင်ငံနဲ့ ဆက်ဆံရေးဆက်ပြီး နှွေးတွဲအောင် ကြိုးပမ်းတဲ့အနေနဲ့ American ကာကွယ်ရေးဝန်ကြီး Jim Mattis အီဂျစ်နိုင်ငံကို ဒီကနေ့ပဲ တွားရောက်ခဲ့ပါတယ် အီဂျစ်ကာကွယ်ရေးဝန်ကြီး Sadiq Sobhi သမ္မတ Adel Fata El-Sisi နဲ့ American ကာကွယ်ရေးဝန်ကြီး Mattis တို့ဆွေးနွေးမယ်လို့ ခန့်မှန်းရပါတယ် American သမ္မတ Barack Obama လက်ထက် 2009 ကအီဂျစ် ခေါင်းဆောင် Hosni Mubarak အင်ဂျီရိုး ကို လာရောက်ခဲ့ပြီးနောက်ပိုင်း ပထမဆုံးအနေနဲ့ ပြီးခဲ့တဲ့လကပဲ အီဂျစ် သမ္မတ El-Sisi American သမ္မတ အင်ဂျီရိုး ကို လာရောက်ခဲ့တာပါ နိုင်ငံရေးမတည်ငြိမ်မှုတွေကြောင့် 2011 ခုနှစ်မှာ အီဂျစ် ခေါင်းဆောင် ဟောင် Mubarak ပြုတ်ချခဲ့ပြီးနောက်ပိုင်း နှစ်နဲ့ချီမတည်ငြိမ်မှုတွေ ပေါ်ပေါက်ခဲ့ပြီးနောက် ဗိုလ်ချုပ်ကြီး ဟောင် El-Sisi အာဏာရလာခဲ့ပါတယ် ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပဲ အီဂျစ် နိုင်ငံက Coptic ခရစ်ယာန် ဘုရားကျောင်းတွေကို အစ္စလာမ်ရဲ့ အစွန်းရောက် IS ကတိုက်ခိုက်ခဲ့တာကြောင့် တိစုံထင်ရရမှုအများပြားရှိခဲ့ပါတယ် American ကာကွယ်ရေးဝန်ကြီးကတော့ အီဂျစ် အစိုးရတာဝန်ရှိသူတွေနဲ့ တွေ့ဆုံခဲ့ပြီးနောက် ကိုင်ရိုမြို့တော်က အညတ်တရစစ်တီ ဂူဘိတ်မှန်ကို တွားရောက်ပြီး အမှတ်တရပန်းခွေချခဲ့ပါတယ် ဒီနောက်မှာတော့ Saudi Arabia နိုင်ငံကနေ စတင်ခဲ့တဲ့ အရှေ့အလယ်ပိုင်း ခီးစဉ် တစ်စိတ်တစ်ပိုင်းအဖြစ် ဝန်ကြီး Mattis ဟာ အီဂျစ် နိုင်ငံကနေ Israel ကို ခီးစက်ခဲ့ပါတယ်ရှင်
Viewer American Fan ညဘက်မြန်မာဘာသာအစီအစဉ် ညပိုင်း 9:00 ကနေ 10:00 အစီအစဉ်မှာတော့ ဖလိုက်တိုမီတာ 24 kHz 1239 ဖလိုက်တိုမီတာ 25 kHz 11965 ဖလိုက်တိုမီတာ 32 kHz 9323 ဖလိုက်တိုမီတာ 51 kHz 9885 စနီတန်နူးနေမှာ ဖလိုက်လိုက်မီတာ 190 kHz 1905 ရိုးနဲ့ပါ ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တမန်မိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဲ့တာပြည်သူတွေအကြီးအကျယ်ချာဆမှုတွေရှိခဲ့တဲ့အကြောင်းဆက်ဆွဲချက်တွေနဲ့ပတ်သက်လို့ပူးတွဲစုံစမ်းရေးအဖွဲ့ဖွဲ့စည်းဖို့ဒီကနေ့ပဲတရားရုံးချုပ်ကညွှန်ကြားထားပါတယ်။ဝန်ကြီးချုပ်နော်ဝဲရှာရက်နဲ့တာနုဥပေါ်မှာအချင်းဖြတ်ချဆမှုအခွန်ရှာမှုငွေမဲခွာချမှ
ကျွန်တော်တို့ရဲ့ဒီကိစ္စကိုအမေရိကန်ကနေစစ်ဆင်မှာပဲဖြစ်ပါတယ်။အမေရိကန်ကူးကိုနိုင်ငံတကာရဲတပ်ဖွဲ့အင်တာပိုကအနီရောင်သတိပေးချက်တည်းထုတ်ပြန်လိုက်ကြောင်းတရုတ်နိုင်ငံသားဝန်ကြီးဌာနကအတည်ပြုပြောဆိုခဲ့ပေမဲ့ဘယ်လိုရာဇဝတ်မှုနဲ့အလို့ရှိနေတယ်လဲဆိုတာကိုတော့အခုအထိအသေးစိတ်ထုတ်ဖော်ပြောဆိုရမှရှိသေးပါဘူး။ ရာဇဝတ်မှုအတွက်တန်တရားရှိသူဖြစ်အင်တာပိုကသတိပေးချက်ထုတ်ပြန်လိုက်တာဖြစ်တယ်လို့နားလည်သဘောပေါက်ထားတဲ့အကြောင်း တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလျူခန်းကမနေ့ကတော့ဘေကျင်းမြို့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်ကောင်ဆောင်တွေရဲ့အချင်းပြတ်ချဆမှုတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုဖွင့်ချမယ်လို့ပြောခဲ့တဲ့ဘီလီယနာတတိကိုရဲ့ VOA မန္တလေးဌာနနဲ့တရက်မီးမြန်းကန်ကိုထုတ်လွှင့်ခဲ့ပြီးတဲ့နောက်မှာပဲတရုတ်အစိုးရတာဝန်ရှိသူတွေရဲ့တုံ့ပြန်ချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
။အမေရိကန်နဲ့ရုရှားအာကာသယာဉ်မှုနှစ်ဦးလိုက်ပါသွားတဲ့ Soyuz အာကာသယာဉ်ကိုနိုင်ငံတကာအာကာသစကန်စီဒီကနေ့ပဲလွှတ်တင်လိုက်ပါတယ်။ပထမဆုံးအာကာသခီးစဉ်ဖြစ်လိုက်ပါသွားတဲ့အမေရိကန်အာကာသယာဉ်မှု Jack Fisher နဲ့ရုရှားနိုင်ငံကဝိုင်းအာကာသယာဉ်မှု Fuhrer Chicken တို့လိုက်ပါသွားတဲ့အာကာသယာဉ်ကိုတော့လေးလကြာအာကာသခီးစဉ်အတွက်ရုရှားနိုင်ငံဘကူနာစကန်ကနေလွှတ်တင်လိုက်တာပါ6နိုင်ကြာခီးစဉ်ပြီးဒီကနေ့နောက်ပိုင်းမှာပဲနိုင်ငံတကာအာကာသစကန်ကိုရရှိမှာဖြစ်ပါတယ်နိုင်ငံတကာအာကာသစကန်ကတော့အမေရိကန်တဦးပါဝင်အာကာသယာဉ်မှုနှစ်ဦးကို Soyuz အာကာသယာဉ်နဲ့ရုရှားနိုင်ငံကပို့ဆောင်လေးရှိပါတယ်ခုနောက်ဆုံးလိုက်ပါသွားတဲ့အာကာသယာဉ်မှု Fisher နဲ့ Yashikin တို့ဟာနိုင်ငံတကာအာကာသစကန်မှာရောက်နေတဲ့အမေရိကန်အာကာသယာဉ်မှု Peggy Woodson ရုရှားအာကာသယာဉ်မှု Oleg Novitsky ပြည်ထောင်ငံသား Thomas Pesky တို့နဲ့အတူလုပ်ငန်းတွေလုပ်ဆောင်သွားမှာပါနိုင်ငံတကာအာကာသစကန်ကိုတတလုံးကြီးကြပ်နေတဲ့အမေရိကန်အမျိုးသမီးအာကာသယာဉ်မှု Woodson ကတော့အကတာထဲမှာရပောင်း934ရက်ကြာအများဆုံးနေထိုင်မှုနဲ့အမေရိကန်စံရင်ကိုတင်းနာနေမှာချိုးတော့မှာပါစံရင်ချိုးတဲ့နေ့ကျရင်တော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တမိဖြစ်သူအီဗန်ကာတို့ကတယ်လီဖုန်းဆက်ပြီးချီချူးစကားပြောဖို့လည်းစီစဉ်ထားပါတယ
်ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဖျောက်ချရေးရည်ရွယ်တဲ့အစိုးရစန့်ကျင်သူတို့ကလမ်းမပေါ်ထွက်ဆန္ဒပြတာတွေဆက်လုပ်မယ်လို့ဒီကနေ့ကြားသာပရင်းနေမှာအခိုင်အမာပြောပါတယ်နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးအစိုးရစန့်ကျင်ရေးဆန္ဒပြပွဲအတွင်းရုံးရင်ဆန်ကပ်ဖြစ်တာကြောင့်အ ਨੇ ဆုံးလူနှုတ်သေးဆုံးရာနေချီအဖမ်းခံခဲ့ရပြီးနောက်တနေ့မှာအခုလိုအခိုင်အမာပြောကြတာဖြစ်ပါတယ်သမ္မတမာဒူရိုနဲ့သူ့ရဲ့ဆိုရှယ်လစ်မူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့ဗင်နီဇွဲလားပြည်သူထောင်နဲ့ချီပြီးမနေ့ဗုဒ္ဓနေ့ကမြို့တော်ကရာကတ်ကလမ်းမကြီးတွေပေါ်ထွက်ခဲ့ကြတာဖြစ်ပါတယ
်တိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA နေအခုတင်ဆက်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမတင်ပြခင်အခုအရင်ဆုံးသတင်းလွှာတွေကိုနားဆင်ရပါမယ်တိုင်းနာလနဲ့ကန်ခုနှစ်ဖွဲ့ရဲ့ပန်းခမ်းမျက်နှာစုံကြီးအစည်းအဝေးအပြီးမှာဖွဲ့စည်းလိုက်တဲ့ကောမဒီဟာလက်နက်ကိုင်တပ်ပေါင်းစုအသစ်တစ်ခုမဟုတ်သလိုစီရီအရာရည်ရွယ်ပြီးဖွဲ့စည်းတာမဟုတ်ကြောင်း TNLA ထိပ်ပိုင်းခေါင်းဆောင်တူကပြောပါတယ် NCA လမ်းကြောင်းအရာအပြစ်ခတ်ရစဲရေးကိုမဖော်ဆောင်နိုင်တာကြောင့်လမ်းကြောင်းအသစ်နဲ့ဖော်ဆောင်ဖို့အတွက်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းဆိုပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ကျုပ်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့ဟာ UWSA ဝါတပ်ဖွဲ့ဌာနချုပ်ပန်ဆန်းခေါ်ပန်ခမ်းမှာဒီလ15ရက်နေ့ကနေ19ရက်နေ့အထိမျက်နှာစုံကြီးအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးပြီးနောက်မှာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ပြင်ပကနေနိုင်ငံရေးဆွေးနွေးဖို့အတွက်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကိုတရားဝင်ဖွဲ့စည်းလိုက်ပါတယ်။ဒီကော်မတီနဲ့ပတ်သက်ပြီးပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ရဲ့အထွေထွေတွင်းရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။ရှုပ်ကမှုကကျွန်တော်တို့တပ်ပေါင်းစုဆန်တဲ့သဘောမျိုးမဟုတ်ပါဘူး။ဖက်ပြန့်ချက်လေးမှာပါတဲ့အပိုင်းနဲ့ပြည်တော်စုနိုင်ငံရေးတွင်းရင်းဆွေးနွေးကော်မတီဆိုပြီးကျွန်တော်ခေါ်တာဖြစ်ပါတယ်။ဒီလက်တွေ့ကြကြပြစ်ခတ်ရဆဲမှုတွေလုပ်ပြီးတော့နိုင်ငံရေးဆွေးနွေးမှုနဲ့ဒီအနီးလားအတစ်ကိုကျွန်တော်တို့ဆောင်ရွက်ဖို့ဖက်ရတဲ့အဖွဲ့အစည်းဖြစ်တယ်။ဒါကြောင့်မို့ဒီအခုကျွန်တော်စုဖွဲ့မှုတွေကဒီကော်မတီကနိုင်ငံရေးတွင်းရင်းဆွေးနွေးနိုင်ဖို့ဖက်စီတဲ့ကော်မတီဖြစ်ပါတယ်။အဲကျွန်တော်တို့ကစီရီယာပြင်ဆင်စုဖွဲ့တဲ့ကော်မတီမဟုတ်ပါဘူ
းဒီကော်မတီမှာပါဝင်တဲ့ UWSA ဝါတပ်ဖွဲ့နဲ့ NDAA မိုင်းလာတပ်ဖွဲ့ဟာအစိုးရနဲ့စီရီပြပခဖြစ်ပွားတာမရှိပဲကြံ KIO ကချင်တပ်ဖွဲ့ PSLF TNLA ပလောင်တပ်ဖွဲ့ MNDAA ကုကန်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေကအစိုးရနဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလို SSPP ခေါ်ရှမ်းပြည်တပ်မတော်မြောက်ပိုင်းကတော့တခါတရံအစိုးရတပ်မတော်နဲ့ပြစ်ခတ်တိုက်ခိုက်တာတွေရှိနေတာဖြစ်ပါတယ်အခုလိုကော်မတီဖွဲ့စည်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးရတဲ့အဓိကအချက်ကိုတော့တပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။ဟော NCA လမ်းကြောင်းကဒီမြန်မာတပ်မတော်ကတူလူယာပြုတ်ပြင်မွမ်းမံပြီးတော့မှချမှတ်ရတဲ့လမ်းကြောင်းတွေဖြစ်တယ်။အခုဆောင်ရွက်နေတဲ့နိုင်ငံရေးဆွေးနွေးဆိုတော့အရင်တုန်းက93လုံးကအမျိုးသားညီညွတ်ခံနဲ့ဘာမှပုံစံတိတ်မပွားဘူး။ဒါကြောင့်မို့ကျွန်တော်တို့ကဒီအတိုင်းပဲလိုက်မယ်ဆိုရင်တော့ဒီ1984ဘုံချီအောင်ပြည်လူမျိုးပဲဒါမျိုးတွေပဲဖြစ်နေလို့ဆိုရင်ဒါကဘလို့မှရှိရရမှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်တို့ကနိုင်ငံရေးကြီးကအစ်စ်နဲ့ပုံချင်းရမှုပုံစံအစ်စ်နဲ့ဆောင်ရွက်တော့ဖို့လိုတယ်။ကျွန်တော်တို့မြင်လို့လက်ရောက်အစ်စ်ကိုဆောင်ရွက်တော့ဖို့ကျွန်တော်တို့ကိုပြင်ဆင် နိုင်နိုင်ကြတာဖြစ်ပါတယ်
။လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပူးပေါင်းဖွဲ့စည်းထားတဲ့ကော်မတီကအစိုးရနဲ့ဆွေးနွေးဖို့အတွက်နိုင်ငံရေးမူဝါဒတရက်ကိုလည်းချမှတ်ထားပြီးဒီမူဝါဒဟာ27ရာစုပင်လုံးမှာ UWSA ဝါတပ်ဖွဲ့ကတင်ပြတဲ့စာမျက်နှာ30ပါစာရန်းကိုအခြေခံထားတာဖြစ်ပါတယ်။လောလောဆယ်မှာနိုင်ငံရေးမူဝါဒကိုအစိုးရစီပေးပို့ပြီးအမြန်ဆုံးတွဲဆုံဆွေးနွေးနိုင်ဖို့ပြင်ဆင်နေကြောင်းတပ်ဖုံးကျော်ကပြောပါတယ်။ဒီလိုဆွေးနွေးရမှာတပ်ဖွဲ့ချင်းအနေနဲ့မဆွေးနွေးပဲခုနှစ်ဖွဲ့လုံးပါဝင်ဆွေးနွေးဖို့ဆုံးဖြတ်ထားပြီးတကြံမတိုင်ခင်ကဆွေးနွေးဖို့စီစဉ်ခဲ့တဲ့ညီချင်းရေးကော်မရှင်နဲ့ပလောင်ကိုကအေအေခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမဲ့အစီအစဉ်ဟာလည်းမဖြစ်မြောက်တော့ကြောင်းပြောပါတယ်။အစိုးရရဲ့ညီချင်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကတော့ပန်ခန်းထုတ်ပြန်ကြေညာချက်အပေါ်မှာဆွေးနွေးညှိနှိုင်းနေစေရှိကြောင်းပြောပါတယ်
။ကျွန်တော်တို့အခုချိန်ထိတော့ဟိုဆွေးနွေးနေကြဆုံးပါပဲ။နောက်သူတို့စီကထုတ်ပြန်တဲ့ဟိုဆရာဆရာတန်းတွေကြေညာချက်တွေမူကျမ်းတွေပေါ့နော်တချို့ဒီလိုတော်ရမူကျမ်းဒါလေးကျွန်တော်တို့အားတွေကိုစဉ်းစားနေကြပါတယ်ဆွေးနွေးနေကြပါတယ်ဘလို့ဆိုတော့အပြေမထွက်သေးပါဘူးကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတော့ဆုံးဖြတ်ချက်မျိုးဆုံးဖြတ်နိုင်တဲ့အနေအထားကြီးမရှိသေးပါဘူးကျွန်တော်တို့လေ့လာတော့တတ်နေတဲ့အခြေအနေပဲဖြစ်ပါတယ
်ငင်းကြေးလုပ်ငန်းစဉ်ကိုတော့အခက်အခဲတွေရှိနေလဲဆက်လက်အကောင့်ထဲပေါ်ဆောင်ရွက်သွားမှာဖြစ်ကြောင်းဦးအောင်ကြည်ကအခုလိုဆက်ပြောပါတယ
်ငင်းကြေးလုပ်ငန်းစဉ်ဆိုတော့ဘန်ကင်းနဲ့လက်ဘူးလေအများရန်သူကအခက်အခဲတွေနဲ့အများရန်ရှိနေကြတာပါပဲဒါပေမဲ့ဘာပဲဖြစ်ပေါ့ကျွန်တော်တို့ကတော့ဟိုရှေ့ကိုရောက်အောင်ကျွန်တော်သွားမှာပဲလေဒီကျွန်တော်သွားခြင်းနဲ့ဉာဏ်ရည်ပန်းတိုင်ကိုကျွန်တော်တို့ရောက်အောင်သွားမှာပါပဲဒါဒီအားလုံးကိုကျွန်တော်တို့ဖြည့်ရှင်းနိုင်တဲ့အဖြေတစ်ခုတော့ဘာပဲဖြစ်ဟိုရောက်လာလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ရေးထိုးထားသလိုလာမယ့်မေလမှာကျင်းပဖို့ရာထားတဲ့27ရာစုပင်လုံးမတိုင်ခင်မှာထိုင်းနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့၅ဖွဲ့ကလက်မှတ်ရေးထိုးမဲ့အလားအလာရှိနေပါတယ်ခင်ဗျာ
။ပြည်ရေးသတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရပထမရက်တရာကာလအတွင်းမှာတော့အမေရိကန်ရွေးကောက်ပွဲတွေတုန်းကရုရှားဘက်ကဂျားဝင်နှောက်ယှက်ခဲ့နိုင်ခြေတွေအပေါ်စုံစမ်းစစ်ဆေးမှုတွေကြောင့်ကတိကောက်ဖြစ်ခဲ့ရပါတယ်ဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအဖွဲ့နဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်မှုတွေရှိခဲ့သလားဆိုတဲ့အပေါ်တရားဥပဒေစိုးမိုးရေးဌာနတွေနဲ့လွှတ်တော်ကအဖြေရကျင်နေကြတာပါ VOA သတင်းနောက်မာဆော့ဖာရီဗာကပေးပို့ထားတဲ့သတင်းနောက်ကိုတော့မတ်တင်ဂီလိုက်ကပြောပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကိုဝင်ရောက်နှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတဲ့အပေါ်ပထမဆုံးအချိန်ဖြစ်တဲ့ဇန်နဝါရီလ10ရက်နေ့မှာအမေရိကန်ထိပ်တန်းထောက်လှမ်းရေးအရာရှိတွေကိုကြားနာစစ်ဆေးပါတယ်အမျိုးသားထောက်လှမ်းရေးအေဂျင်စီညွှန်ကြားရေးမှူးဟောင်း James Clapper ကအခု
We have high confidence that President Putin ordered and influenced
မြန်မာသမ္မတရွေးကောက်ပွဲကိုရည်ရွယ်ပြီး2016ခုနှစ်မှာလှုပ်ရှားမှုတစ်ခုလုပ်ဖို့သမ္မတပူတင်ကညွှန်ကြားခဲ့တယ်လို့ကျွန်တော်တို့ယုံကြည်ထားပါတယ်ဒီလှုပ်ရှားမှုရဲ့ရည်ရွယ်ချက်ကအမေရိကန်ရဲ့ဒီမိုကရေစီရွေးကောက်တင်မြှောက်မှုလုပ်ငန်းစဉ်အပေါ်လူလူရဲ့ယုံကြည်မှုရော့ကျအောင်နောက်ပြီးနိုင်ငံခြားရေးဝန်ကြီးဟောင်းကလင်တန်ကိုအပုတ်ချဖို့သမ္မတဖြစ်လာနိုင်မဲ့အလားအလာနဲ့ရွေးကောက်တင်မြှောက်မှုအပေါ်ထိခိုက်စေဖို့အတွက်ရည်ရွယ်ထားတာပါပူတင်နဲ့ရုရှားဆိုးရွားတို့ကရွေးကောက်ခံသမ္မတထရမ့်အတွက်တော့အကြိုက်တွေ့စရာဖြစ်ခဲ့တာကတော့ရှင်းပါတယ်
ဆူဆွဲချက်တွေအကြီးအကျယ်ထွက်ခဲ့ပြီးအပြည့်မရှိဖြစ်နေတဲ့ကိစ္စကနှစ်ပေါင်းများစွာတင်ဝါရှင်တန်ကိုလှုပ်ခတ်စေခဲ့တဲ့နိုင်ငံရေးအရှုပ်တော်ပုံကြီးတွေတဲကတစ်ခုဖြစ်ပါတယ်။ဒီနောက်ပိုင်းမှာတော့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးယာရုကနှုတ်ထွက်သွားပြီးရှင်းနေချုပ်နဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌတို့လည်းရုရှားရဲ့စုံစမ်းစစ်ဆေးမှုကနေဖိဖဲခဲ့ရပါတယ်။ပြည်သူ့စုံစမ်းစစ်ဆေးရေးဘီရိုရဲ့ညွှန်ကြားရေးမှူးကရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုဇူလိုင်လနောက်ပိုင်းမှာစတင်တယ်လို့လူသိရှိကြထုတ်ဖော်ပြောဆိုပါတယ
်။ I have been authorized by the Department of Justice to confirm
ဆက်ကြောက်ကနေရေကောက်ပွဲဒီမှာရုရှားဆိုရဘက်ကဂျာဝင်နောက်ဆိုဆောင်ရွက်ချက်တွေပေါ်စုံစမ်းစစ်ဆေးမှုတွေမှာ FBI နဲ့တံပြန်ထောက်လှမ်းရေးတပ်စီတစ်ပိုင်းအနေနဲ့ပါဝင်မှုတရားရေးဌာနကခွင့်ပြုချက်ရထားပြီးပါပြီ။ထရန့်ရဲ့မက်ဆေ့ချ်ရုံးမှုအဖွဲ့နဲ့ပတ်သက်ဆက်နွယ်သူတွေနဲ့ရုရှားဆိုရဂျာပတ်သက်ဆက်နွယ်မှုအားလုံးကိုလည်းစုံစမ်းစစ်ဆေးမှုမှာပါဝင်ပါတယ်။
ပြင်းမှုကျွလွန်ခဲ့တာမျိုးရှိမရှိ FBI ကသိရှိလိုတာဖြစ်ပါတယ်။သမ္မတထရန့်ကတော့ရုရှားရဲ့ဆွတ်ဆွဲချက်တွေအလုံးဟာထွင်လုံးနေဖြစ်တယ်လို့ပြောဆိုပြီးတကယ့်အရှုပ်တော်ပုံကသမ္မတဥဘာမအစိုးရလက်ထက်တုန်းကသူနဲ့သူ့ရဲ့စီယုံလှုပ်ရှားရေးအဖွဲ့ပေါ်မှာပြီးခဲ့တဲ့နှစ်ကထောက်လှမ်းခဲ့တာဒါဖြစ်တယ်လို့ပြောဆိုပါတယ်
။ It's all fake news. It's all fake news.
အားလုံးကသတင်းအမှားတွေပါလို့သမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ Watergate ရှုပ်တော်ပုံမှာအစိုးရရှိနေအဖြစ်ဆောင်ရွက်ခဲ့သူ Richard Ben Bernanke ကတော့ Trump စုံစမ်းစစ်ဆေးမှုကအလွန်ပဲအရေးကြီးတယ်လို့ပြောပါတယ်။
Highlights the vulnerabilities
ကျွန်တော်တို့ဒီမိုကရေစီနဲ့ကမ္ဘာတစ်လောကဒီမိုကရေစီစနစ်တည်ရဲ့ထိခိုက်လွယ်တဲ့အားနည်းချက်တွေကိုပေါ်လွင်စေပါတယ်။ Internet twin pop ခိုးယူမှုနီးစနစ်တွေလောက်ကျန်ဖန်တီးတဲ့သတင်းမှားတွေအဖျက်အမှောက်နှီးမျိုးစုံကိုဂျာဝင်ဟန်တာနိုင်အောင်စောင့်ကြပ်ကြရမှာပါ
။ရုရှားရဲ့ဂျာဝင်နောက်ရှက်မှုကိုစုံစမ်းနေတဲ့ကော်မတီ၅ခုထဲမှာအထက်လွှတ်တော်ထောက်လှမ်းရေးကော်မတီလည်းတစ်ခုအပါအဝင်ဖြစ်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဂျီဗင်နူးနက်စ်ကပြောဝဲအချက်လက်တွေကိုဖြန့်ဝေခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဖိဖဲခဲ့ရပြီးတဲ့နောက်မှာအထက်လွှတ်တော်ကော်မတီကနေရာယူလာတာဖြစ်ပါတယ်။ထောက်နဲ့ချီတဲ့ပြောဝဲထောက်လန်းရေးအချက်လက်တွေကိုစစ်ဆေးမှဖြစ်တယ်လို့သမ္မတထရန့်ရဲ့သမက်အကြီးရဲအကြံပေးဂျယ်ရက်ကူရှနာအပါအဝင်အနည်းဆုံးမျက်မြင်သက်သေ20လောက်ကိုအထက်လွှတ်တော်ကော်မတီကတွေ့ဆုံမိ мян ဖို့လဲအစီအစဉ်ရှိပါတယ်။ပြီးခဲ့တဲ့လက FBI ညွှန်ကြားမှု James Comey ကိုစုံစမ်းစစ်ဆေးမှုအချိန်ဘလောက်ကြာနိုင်မလဲဆိုတာကိုမေးမြန်းတဲ့အခါမှာတော့
it's hard it's impossible to say frankly
ဖြစ်လေဖြစ်တာရှိတဲ့ကိစ္စမှုတော့ပွင့်လင်းဆုံးပြောရရင်ပြောဖို့ခက်ပါလေ
စုံစမ်းစစ်ဆေးမှုကနောက်နှစ်အတွင်းကိုချင်းနှင်းဝင်ရောက်သွားနိုင်တယ်လို့လဲ Ben Bernanke ကပြောပါတယ
် depends upon a level of cooperation
ဘောင်ကတန်တွေမြင်မြင်သက်သေတွေရဲ့ပူပေါင်းဆောင်ရွက်မှုပုံမှန်မူတည်ပါတယ် electronic ဆက်သွယ်ရေးနီလန်းပေါင်းစုံကနေကြားဖြတ်ရယူထားတာတွေကနေလဲစုံစမ်းစစ်ဆေးမှုတွေအချက်လက်တွေရရှိနိုင်ပါတယ်လာပိုင်းအတွင်းပြီးမှမဟုတ်တော့သေးကြပါတယ
် American လွှတ်တော်အမတ်တွေကတော့အချက်လက်တွေရဖို့အချိန်ဘလောက်ကြာကြာပြဿနာမရှိဘူးလို့ပြောဆိုထားတာပါအချက်လွှတ်တော်ထောက်လန်းရေးကော်မတီရဲ့ဥက္ကဋ္ဌ Richard Barr ကအခုလိုပြောပါတယ
် Let me just say that we can't
ထန်တော်ကော်မတီရဲ့ရည်မှန်းချက်ကပါလဲဆိုတာကိုပြည်သူအောင်ပြောပြလို့မရနိုင်ပါဘူးဆိုလိုတာက2016ခုနှစ်အမေရိကန်ရွေးကောက်ပွဲတွေကိုပြောင်းလဲသွားဖို့ဒါမှမဟုတ်လဲဩဇာလွှမ်းမိုးဖို့အတွက်ရုရှားကိုဆောင်ရွက်ခဲ့တာတွေအားလုံးကိုစုံစမ်းမှာဖြစ်ပါတယ
်ရှင်းကြည့်မယ်ဆိုရင်တော့1980ပြည်လွန်နှစ်အစောပိုင်းကာလ Watergate စုံစမ်းစစ်ဆေးရေးကနှစ်နှစ်ကြာခဲ့ပြီး1980ပြည်လွန်နှစ်တွင်မှာပေါ်ပေါက်ခဲ့တဲ့ Iran Contra စုံစမ်းစစ်ဆေးမှုက6နှစ်ကြာမြင့်ခဲ့ပါတယ်ရှင်
မတင်ကြီးတင်ပြခဲ့တာပါအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကနေအမေရိကန်ရဲ့အာရှရေးလှုပ်ရှားမှုတွေကိုလည်းကြည့်အောင်ပါအမေရိကန်ရေသက်ရဲ့စစ်သင်္ဘောအုပ်စုရောက်နေတဲ့နေရာနဲ့ပတ်သက်ပြီးလူထုကိုအမြင်မှားစေတဲ့ကြေညာချက်တွေထုတ်ပြန်နေတာမဟုတ်ဘူးလို့အင်ဂျီတော်တာဝန်ရှိသူတွေကဗုဒ္ဓဦးနှစ်မှာပြောကြပါတယ်လင်းရင်တင်သင်္ဘော USS Carl Vinson နဲ့စစ်သင်္ဘောအုပ်စုဟာနော်ကိုရီးယားကိုဦးတည်သွားနေတယ်လို့ပြောခဲ့ပေမဲ့တကယ်လက်တွေ့မှာတော့အဲ့ဒီရဲ့စန့်ကျင်ဘက်ကိုတောင်းနေတာဖြစ်ပါတယ် VOA သတင်းနောက်ဘေဂော်လိုသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါအ
မေရိကန်ရေတပ်သင်္ဘောအုပ်စု Carl Vinson ကိုကိုရီးယားကျွမ်းဘက်ကိုဆေးလွတ်တာကမြောက်ကိုရီးယားကောင်းဆောင် Kim Jong Un ရဲ့ချင်းချောက်မှုတွေကိုရင်ဆိုင်ဖို့အမေရိကန်ဘက်ကပြပြသသားလှုပ်ဆောင်သွားမယ်ဆိုတာမျိုးကိုပြသတဲ့သဘောဖြစ်ပါတယ်ဒါပေမဲ့အခုဒီချိန်ကအင်ဂျီတော်အတွက်တော့ဗီဒိုနိုင်ငံရေးမှာအငင်းပွားစရာအချက်တစ်ခုဖြစ်လာုံနဲ့မဟုတ်ဘဲနိုင်ငံတကာမှာပါကြရဲရိုက်ခတ်မှုတွေရှိလာခဲ့တာပါမေဂန်စစ်တပ်ကကောလ်ဗင်ဆင်စစ်သမောအုပ်စုကိုစင်ကာပူကနေကိုရီးယားကိုတွားဖို့အမိန်ပေးလိုက်တယ်လို့ပြီးခဲ့တဲ့သတင်းဘက်ကကြေညာချက်ထုတ်ခဲ့ပြီးတော့ဒီလိုအငင်းပွားစရာတွေစာဖြစ်လာခဲ့တာပါဒီကြေညာချက်ထုတ်ပြီးတဲ့နောက်တစ်ရက်မှာတော့စစ်သမောတွေလွတ်ဖို့ဘာကြောင့်ဆုံးဖြတ်ခဲ့တာလဲဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်တစ်ကအခုလိုရှင်းပြပါတ
ယ် operates freely up and down
မေဂန်လင်းစင်သမောကောလ်ဗင်ဆင်ဟာဖစ်စီဘိတ်သမုဒ္ဒရာထဲမှာအပေါ်အောက်လွတ်လွတ်လပ်သွားနေတာပါခုချိန်မှာသူတို့အနေနဲ့အဲ့မှာရှိနေတဲ့ဇုံးလို့ကျွန်တော်ထင်တဲ့အတွက်သူတို့အဲ့ဒီကိုတက်သွားတာဖြစ်ပါတယ
်သတင်းတောက်တွေကလည်းဒီလိုပြောကြားချက်တွေကိုယူပြီးတော့ American LinkedIn သင်္ဘောကောဗင်ဆင်နဲ့ဒီစစ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆက်ကိုဥတီသွားနေကြပြီဆိုပြီးတော့ရေးသားခဲ့ကြပါတယ်ဒါပြန်သမား Trump ကလည်းအဲ့ဒီမှာပဲလှုပ်တဲ့ Fox ရုပ်သံလိုင်းနဲ့ interview မှာထပ်ပြီးတော့အတည်ပြုခဲ့ပါတယ
် We are sending an armada
အရန်အင်အားကောင်းတဲ့ရေတပ်စစ်သင်္ဘောအုပ်စုကိုကျွန်တော်တို့လွှတ်နေပါတယ်အရန်အင်အားကောင်းတဲ့ရေငုပ်သင်္ဘောတွေလည်းပါပါတယ်
သတင်းတစ်ပတ်ကြော်လာပြီးတဲ့အချိန်မှာပြည်ထနာကဒီရေတပ်သင်္ဘောအုပ်စုဟာကိုရီးယားကျွမ်းဆွယ်ကနေမိုင်3000ကျော်အကွာစန့်ကျင်ဘက်အရက်ကိုတွားနေတာဖြစ်တယ်လို့သတင်းတွေထွက်လာတာဖြစ်ပါတယ်။အမီမပေါ်တဲ့အင်ဂျီရောတာဝန်ရှိသူတဦးကတော့ဒါဟာနားလည်မှုလွယ်တာကြောင့်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကတော့သမ္မတထရမ့်ဟာလူလူကိုထင်အောင်ထင်မှားဖြစ်အောင်လဲစားခဲ့တာမဟုတ်ဘူးလို့ပုံထူးနေကညှင်းဆုပ်သွားခဲ့ပါတယ်။
President said we have an armada going towards
the peninsula. ကိုရီးယားကျွမ်းဆွယ်ဦးတည်သွားနေတဲ့စစ်သမောအုပ်စုရှိတယ်လို့ပြောခဲ့တယ်။အဲ့ဒါဟုတ်ပါတယ်။သွားခဲ့ပါလေ။သွားလေသွားနေပါလေ။
သတင်းတော်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပန်နဂွန်စစ်ဌာနချုပ်ကိုဆက်ပြီးတော့ရှင်းပြချက်ယူခဲ့တင်တယ်လို့အင်ပြီးတော့ပြောခွင့်ရ Spicer ကတော့ပြစ်တင်လိုက်ပါတယ
် You're asking me why you didn't
ခင်ဗျားတို့သိမသိလို့ကျွန်တော်မေးတာလားကျွန်တော်လည်းမသိဘူးလေဒီမေးခွန်းကခင်ဗျားတို့အနေနဲ့အမေရိကန်ရဲ့ပစိဖိတ်ဒေသစစ်ဌာနချုပ်ဓမ္မဘုတ်ကာကွယ်ရေးဝန်ကြီးဌာနကိုဆက်ပြီးတော့မေးရမယ့်ကိစ္စပါ
တချိန်တည်းမှာပဲအမေရိကန်လေရင်တင်သင်္ဘောကောဗင်စင်နဲ့ဒီစစ်သင်္ဘောအုပ်စုဟာအခုနောက်ဆုံးမှာကိုရီးယားကျွန်းဆွယ်ကိုဥတီခုံပေါင်းနေပြီးတော့ဧပြီလအကုန်လောက်မှာရောက်နိုင်တယ်လို့ပန်တဂွန်အမေရိကန်စစ်ဌာနချုပ်တာဝန်ရှိသူတွေကအတည်ပြုလိုက်ပါတယ်ညာ
အမေရိကန်နဲ့ကိုရီးယားအရင်နဲ့ပတ်သက်လို့ကိုရီးယားနိုင်ပြောပြခဲ့တာဖြစ်ပါတယ်သောရဆင်များခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီရေဒီယိုအစီအစဉ်ကို VOA မြန်မာဝိုင်းရဲ့ Facebook VOA Burmese News ဆိုတဲ့စာမျက်နှာကနေတိုက်ထုတ်လွှင့်နေတာလည်းဖြစ်ပါတယ်ခင်ဗျာအခုတော့အီရန်နဲ့ပတ်သက်တဲ့အရေးကိုလည်းကြည့်အောင်ပါအီရန်နိုင်ငံဟာကမ္ဘာလုံခြုံရေးကိုချိန်ချောက်နေပြီးအီရန်နဲ့ပတ်သက်လို့လိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်မှုပြက်ကွက်မယ်ဆိုရင်ကမ္ဘာတစ်ဝှမ်းမှာနှောက်ယှက်ဖြည့်ဆည်းခံရတဲ့လုပ်ရက်တွေကြုံရနိုင်တယ်ဆိုပြီးအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကဗုဒ္ဓနေ့မှာပြောပါတယ် VOA သတင်းတော့ Zlatissa Hook ရဲ့သတင်းမှာကိုတော့ကိုသိန်းထိုက်ဦးကပြောပြမှာဖြစ်ပါတယ
်အီရန်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒကိုအသေးစိတ်ထိဆုံးကနေအောက်ခြေထိအပြည့်ပြည့်လန်လန်ပြန်လည်သုံးသပ်နေတဲ့အကြောင်းအမေရိကန်သမ္မတ Donald Trump ဆိုရကအီရန်ကိုပြောဆိုထားပါတယ်။အီရန်အနေနဲ့ကမ္ဘာလုံခြုံရေးကိုချေချောင်းနေတဲ့အတွက်အခုလိုပြန်ပြီးသုံးသပ်တာလို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကအခုလိုပြောပါတယ
်။ Iran is the world's leading state sponsor of terrorism and is responsible for
အီရန်အစိုးရကိုယ်တိုင်ကအကြမ်းဖက်သမားတွေကိုထောက်ခံပံ့ပိုးတဲ့ကမ္ဘာအစည်းအဝေးတိုင်းပြည်ဖြစ်ပြီးတော့ပြည်ပခါတွေကိုပုံပြီးကြီးထွားအောင်လုပ်တယ်လို့ Syria, Yemen, Iran နဲ့ Lebanon စတဲ့နိုင်ငံတွေမှာအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်အရာမရောက်အောင်လှုံ့ဆော်နေတယ်လို့အစ္စရေးပေါ်တိုက်ခိုက်နိုင်ခြင်းအန္တရာယ်တွေကြီးထွားအောင်ဆက်ပြီးပံ့ပိုးနေပါတယ်
။အီရန်ပေါ်လိုအပ်တဲ့ပြန်ပြီးစစ်ဆေးတာမျိုးမလုပ်ဘူးဆိုရင်အီရန်ရဲ့နျူကလ িয়ার ပိုင်ဆိုင်ရေးရည်မှန်းချက်ဟာမြောက်ကိုရီးယားလိုပဲကမ္ဘာ့အန္တရာယ်ပေးလာလိမ့်မယ်လို့ဝန်ကြီး Rex Tillerson ကပြောပါတ
ယ်
။နောက်ဆုံးစမ်းသပ်ပစ်ခတ်လိုက်တဲ့ဘဲထင်းသုံးအလဲလက်တန်းမစ်ဆိုင်ဒုံးကျည်နေတဲ့အတူမစ်ဆိုင်ဒုံးပညာပြန်ပွားရေးကိုဆက်လက်လှုံ့ဆော်နေပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်2231ကိုအားခံနေပါတယ
်2015ခုနှစ်မှာအီရန်ကအင်အားကြီးနိုင်ငံ၅နိုင်ငံနဲ့သဘောတူညီချက်ရယူပြီးသူ့ဘော်စီးပွားရေးရာရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးမယ်ဆိုရင်နျူကလ িয়ার အစီအစဉ်ကိုလည်းရပ်ဆိုင်မယ်လို့သဘောတူညီခဲ့ပါတယ်တပ္ပရဒေါ်နယ်ထရန့်ကတော့ဒီသဘောတူညီချက်ကိုအမြဲတစေဝေဖန်ခဲ့တာပါစိစက်ဆွေးနွေးသမျှသဘောတူညီချက်တွေထဲမှာအဆိုးအဝါဆုံးသဘောတူညီချက်လို့ဝေဖန်ခဲ့ပါတယ်ဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার ချိန်ချောက်မှုကိုဖယ်ရှားနိုင်ခြင်းမရှိဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတ
ယ်
ဒါကနျူကလ িয়ার ရည်မှန်းချက်ရှိတဲ့နိုင်ငံတစ်နိုင်ငံကိုသွားပြီးအပေးအယူလုပ်ဖို့ဝယ်တဲ့ဥပမာပါပဲခဏတာကာလအတွက်ပဲလုံနိုင်ပြီးတော့နောက်မှတယောက်ယောက်ကရှင်းလိမ့်မယ်ဆိုတဲ့ပုံစံမျိုးဖြစ်နေပါတယ
်ရယူခဲ့တဲ့သဘောတူညီချက်ဟာအီရန်ဘက်ကဒေသတွင်းနဲ့ကမ္ဘာကိုချိန်ချောက်နေတဲ့တခြားပြဿနာတွေကိုလုံးဝလစ်လျူရှုလိုက်တယ်လို့ဖြစ်နေတယ်ဆိုပြီးဝန်ကြီးတေလာဆန်ကဝေဖန်ပါတယ်ဒါကြောင့်လေအီရန်နဲ့ပတ်သက်လို့မူဝါဒကိုအသေးစိတ်နှံ့နှံ့ဆက်ဆက်ပြန်ပြီးသုံးသပ်သွားမှာဖြစ်တယ်လို့လိုအပ်တယ်လို့ပြက်ပြက်သားသားဆုံးဖြတ်လုပ်ကြမယ်လို့သူကပြောဆိုပါတယ်။ဒါပေမဲ့ဘလို့ရေးယူဆောင်ရွက်မှုတွေလုပ်မယ်ဆိုတာကိုတော့တိတိကျကျပြောဆိုသွားခဲ့ခြင်းမရှိပါဘူး။အီရန်ပေါ်ရေးယူပိတ်ဆို့တာတွေရုပ်သိမ်းခဲ့တဲ့အတွက်အမေရိကန်လွှတ်တော်အမတ်တချို့ကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လေလိလသုံးသပ်သူတွေကတော့အမေရိကန်ပြည်ထောင်စုဘက်ကအခုချိန်မှာအီရန်ပေါ်ရေးယူပိတ်ဆို့တာတွေကိုပြန်ပြီးတော့ပြတ်တမ်းမယ်ဆိုရင်နိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးပြောဆိုနေကြကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပြခဲ့တာဖြစ်ပါလေ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bambis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာစာရာတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မောင်စံတော်ကြီးည9နိုင်ခွဲရှိပါပြီ။ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းလိုမီတာ25 kHz 11965လိုင်းလိုမီတာ32 kHz 9323ညလိုင်းလိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ခွဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြမအေးသုံးသက်ချက်ကိုတင်ဆက်မဲ့အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုရူရဝုဆောင်လေးကိုဝဩစီပုံမောင်းတွေတီးပြီးကားပေါ်မှာရေဖုံးတွေတင်းဖုံးကြီးချောင်းတွေမှာရှိတဲ့ဘုရားရုပ်ပွားတော်တွေကိုဝိုင်းဖွဲ့ပြီးရေတပ်ပဲတလ
ေးမြမနှစ်တက်ကူအတွင်းမှာတိုင်းရင်းသားတွေဘယ်လိုလှုပ်ဆောင်တဲ့ဓလေ့ရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးတော့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးကဏ္ဍကိုပြောပြဖို့အချိန်ရောက်လာပါပြီခင်ဗျာဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသွေးအားနည်းယောဂအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကလေးလူကြီးအမျိုးသားအမျိုးသမီးမရွေသွေးအားနည်းယောဂဖြစ်နိုင်ခြေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဒီယောဂလက္ခဏာနဲ့ကုထုံးတွေကိုအထွေထွေကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးနဲ့မေးမြန်းထားပြီးဦးဝင်းမင်းကတင်ပြมาဖြစ်ပါတယ
်โอเคသမားတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီသွေးအားနည်းယောဂမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားကဘယ်လိုအနေအထားရှိလဲဆရာကြီးအဖြစ်များလား
သွေးအားနည်းယောဂကအဖြစ်အများကြီးတော့မဟုတ်ဘူးဒါမှမဟုတ်လည်းနည်းလည်းမနည်းဘူးနော်ဟိုအသိအသိအနေအထားမျိုးမှာတော့တွေ့ရပါတယ်အထူးသဖြင့်ကလေးတွေမှာဆိုလို့ရှိရင်အစာအဟာရမပြည့်ဝတာလို့သံကုန်ယောဂလို့ကြောင်းသွေးအားနည်းယောဂတွေ့ရတဲ့တယ်နော်မျိုးသမီးတွေမှာဆိုလို့ရှိရင်တော့ပုံဝင်ဆောင်ခြင်းနဲ့ဓာတ်ပြီးဓာတ်ရဲ့အခြေအနေမှာဆိုလို့ရှိရင်သွေးအားနည်းတတ်ကြကိုယ်ဝင်ဖြစ်ကြတာသာဒီကာလာများတာနောက်မိမကျောပါပြီအဲဒီမှာကျက်သားလုံးရှိတာတို့ပုံမှန်ဟုတ်တဲ့တွေ့စင်တာဖြစ်တာအဲ့လိုမျိုးကြီးဖြစ်တာမျိုးရှိတယ်မျိုးသားဒီမှာကြတော့ကျက်ကံဖြစ်နိုင်တဲ့ကျက်ကံရမှုတွေကျန်နေဖြစ်တတ်တယ်မျိုးသားတွေအသက်အရွယ်ကြီးရင်ပြည့်တဲ့အခါကျလို့ရှိရင်အဲဒီယောဂခံစားနေရတဲ့လူတွေနောက်ပြီးတော့ကျက်သားယောဂတို့ TV ယောဂတို့ဖြစ်တဲ့လူတွေမှလည်းဒီအားနည်းယောဂကိုတော့သိရှိရ
ဟုတ်ကဲ့ဆရာဒီယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာ
။သွေးအားဆိုရင်တော့တော့ဗီနီကူထဲမှာရှိတဲ့ဟီမိုဂလိုဘင်လို့ခေါ်တဲ့ဓာတ်ကပုံမှန်ရှိရမယ့်ပမာဏခင်နေပြီဆိုတာသွေးအားနည်းယောဂလို့ပြောတာပေါ့နော်။အဲတော့ဒီသွေးအားနည်းယောဂဖြစ်စေဟီမိုဂလိုဘင်လေဝါးတဲ့ရှင်နေမျိုးတွေကဓမ္မတွေ့ရလဲဆိုရင်သူ့ကိုထုတ်လုပ်တဲ့စိတ်ဖြစ်တဲ့ urine synthesis ယောဂတွေမှာတွေ့ရတဲ့ဒီတော့ကုန်ခြင်းမလုံလောက်တဲ့ကတဲ့ဘီဒီတွေပိုလီအက်စစ်တန်တဲ့ဖြစ်တဲ့အခါကြလို့ရှင်လေတရားချက်တွေတော့ထုတ်ပြီးသွားတဲ့အခါကြလို့ရှင်ဒီကိစ္စမှာသွေးနည်းဥတွေလော်ရီကူဖြစ်စီးတဲ့နေထောင်မျိုးတွေတော့သွေးနည်းဥတွေဆုံးဆုံးနေနေထိုင်မျိုးတွေမှာဆိုလို့ရှင်တော့တရားနည်းတွေရောတာကိုဖြစ်နေတာပ
ါဟုတ်ကဲ့ဆရာနောက်ထပ်ရောဒီတရားနည်းယောဂဖြစ်နိုင်ခြေရှိတဲ့လူတွေရှိသေးလား
တရားနည်းယောဂဖြစ်နိုင်ခြေရှိတဲ့လူတွေတော့ဒီလုံးကြီးတာပေါ့သူတို့ကျပ်ရာကျပမှုများတဲ့ဒေသတွေမှာတွေ့ရကြတယ်။ဒါပြင်ဟိုရှားတော့ရှားပါပဲ။ဒါမျိုးလည်းပဲဖြစ်တတ်တာကတော့ပုံမှန်မဟုတ်ဘဲနဲ့ညှိုးရလိုက်တဲ့ယောဂါပေါ့။ဟီမိုဂလိုဘင် EPC တို့၊တလက်ဆီမီးယားတို့၊ဆက်ကဆဲမီးမီးယားတို့အဲ့လိုညှိုးလိုက်တဲ့ပြဿနာခံစားနေရတဲ့လူတွေမှာလည်းပဲတွေ့ရတဲ့ယောဂါတွေ့ရတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအသက်ကြီးတဲ့သူတွေမှာဒီနာရာရှည်ယောဂါတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ရော
အသက်ကြီးတဲ့သူတွေမှာဆိုလို့ရှိရင်နာရာရှည်ယောဂါဆိုတော့မအစာအိမ်မှာနာဖြစ်တာအစာအိမ်ရတဲ့ကြီးကြီးစီးတဲ့ယောဂါတွေတော့ချက်ကပျက်စီးတဲ့အခါဒီဟီမိုဂလိုဘင်တရားကိုချစ်ပေါ်တည်တဲ့အက်ထရိုပိုက်တွေပထုံးနိုင်တဲ့ယောဂါမျိုးခံစားရတဲ့သူတွေအဲ့လိုမျိုးမှာဆိုလို့ရှိရင်တော့ကုရနေယောဂါခံစားတဲ့နာရာစီလောကကြီးတွေဖြစ်ပါ
ဟုတ်ကဲ့ဆရာဒီအခုလိုဖြစ်နိုင်ခြေရှိတဲ့လူတွေကိုပြည့်ပြည့်စုံစုံပြောပြတဲ့အခါမှာဆရာကြီးကာကွယ်နိုင်တဲ့အနေအထားအတွက်ရောဆရာဘယ်လိုအကြံပေးနိုင်လဲ
ကာကွယ်နိုင်မှာခုနစိတ်ရှိမှုကလေးဖြစ်တဲ့အဖြစ်နေမှာဆိုရင်ဒါမှစိတ်ရော ရှိတယ်။ဒီကသူ့ရဲ့လူဝတ်တဲ့တက်ဖြစ်ရှိတာမဟုတ်လို့ကုန်ကျမှုကြီးတယ်။အဲကုန်ကျမှုကြီးကတော့ဗီတာမင်ဒီ2ပေါ်လီအက်ဆစ်တန်တက်အဲလိုပါတဲ့စားကြောက်တွေစားပြီးခင်ဗျားချင်လဲစားဝင်နိုင်ပါမယ်။အဲတော့ဒီတန်တက်ဗီတာမင်ဒီ2နဲ့ပေါ်လီအက်ဆစ်ဖြစ်ပါတဲ့အသီးနဲ့ရှိကြီးရဲ့သိမှုတူဖို့အခုမှဒီနဲ့အစီအစံတာစားဆုံးပေးတင်ပါတယ်။ဒါပြင်ပျော်ဒီကန်ဒီစတော်ဘယ်ရီဒီဒီဒီပီတောဒီချက်စံစေးဘုလောင်းနေခင်းခြင်းလေးဆက်ရမယ်စားဖို့ပေါ့။တော့တန်တက်ပါတဲ့အစားအစာတွေကတော့နှလုံးညိုလို့ချုပ်လို့ပိတ်ချံစေးကိုပေးဖို့ပြည်စီစီချက်ပေးမြင်ချိုင်လို့စားဖို့ပေးတယ်။ဒါပြင်တန်တက်ဆုံးမှုအားနည်းစေတဲ့ကော်ဖီလိုလက်ဖက်ရည်နဲ့အစ်ချိုတဲ့လုံရတဲ့အစားအစာတွေကိုလွန်ကျုံစားဖို့ချိန်မှလည်းရှောင်ပြရမယ်။ဒါတော့လူဝတ်တဲ့တက်တွေကိုဖြည့်ပြီးပေးတာပေါ့။ချက်နဲ့ဒီလူလုံးချင်းဒီယောဂါကြီးတွင်းတွင်းဖြည့်ပြီးဖြည့်ဖြစ်တာကြီးတွင်းတွင်းဆုံဆုံတာကြီးဒါကဒီယောဂါကြီးနဲ့ပတ်သက်လို့ကတော့နားလည်တဲ့ကြံနဲ့ဒီဝန်ထမ်းတွေပြတ်သားပြီးတော့လူဝတ်တို့ကုသခိုင်းလို့တာမှဖြစ်ပါတ
ယ်။ဟုတ်ကဲ့ဆရာ။အခုလိုဒီကာကွယ်တဲ့ဂျာတွေကဖြစ်လာခင်ရောဆရာဒီတွေးရတဲ့ယောဂါဖြစ်တာကိုသိဖို့လက္ခဏာတွေကဘယ်လိုရှိလဲ
။တွေးရစဉ်းစားနေပြီဆိုလို့ရှိရင်လက္ခဏာတွေကကောင်းမှုမင်းကောင်းကင်နဲ့အဲ့ရှိမောပစီမောပန်းလွယ်နေတော့ဒီလိုကကြည့်ရတာကြောက်ပြီးရှင်တုံနေနောက်နေတော့ပြုတ်ခွေပြီးတော့စက်သားလေးအားနေလာမယ်စားတော့ပြင်ပြီးရှင်ပါအောင်မယ်ပြုတ်လေအမေမီရှောင်းမီအင်းမီဆိုရင်ဒီဒီဝင်ရလက္ခဏာတွေကိုခံစား
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီလက္ခဏာတွေဖြစ်လာပြီဆိုလို့ရှင်တော့ကုသမှုလိုအပ်လာပြီပေါ့ဆရာနော်အဲ့တော့ဘလို့ကုသမှုမျိုးတွေလုပ်ပြနေလဲ
ကျွန်မကတော့အေးတရားနည်းတော့ရှိမရှိဒီဖောက်ကြည့်လို့ရှင်သိနိုင်မှာမဟီမိုဂလိုဘင်ပမာဏကိုတိုက်တာလို့ရတာပေါ့အဲတော့ဒီလိုတိုင်းတဲ့မြေတမီတို့မှာသဘာဝမတူနေတဲ့အတွက်ကြောင့်မလို့သူတို့အကင်းနေတဲ့မှာရှိတဲ့ဟီမိုဂလိုဘင်ပမာဏကလည်းမတူပမာဏဖြစ်မြို့သားရဲ့သွေးတစ်လီတာမှာဟီမိုဂလိုဘင်ပမာဏက130 180ကျော်ပေါင်ရအဲမှာလည်းဇာတိတယောက်130ကျော်ထဲနေပြီဆိုတော့ပြည်ရနေတူသတ်မှတ်လို့ရတယ်မြို့သမီးတွေအတွက်ကြောင့်တော့သွေးတစ်လီတာမှာဆိုလို့ရှိရင်ပမာဏညီရောတရားတစ်ဆက်ငါးကနေတရားဆောက်တဲ့ပြန်ပေါင်းရမှာဖြစ်ပါတယ်။ဒါကြောင့်တရားတစ်ဆက်ငါးကရန်အောက်ကြောက်ပြီးဆိုလို့ရှိရင်တော့တရားနေနေပြီတမန်ရတယ်။အတူရနေတဲ့အခါကျလို့ရှိရင်တရားနေတဲ့အကြောင်းအရာကိုရှားတစ်ခါကျလို့ရှိရင်ဟိုလိုတဲ့တက်ပြီးဖြုတ်တဲ့လောက်ဆိုပြီးတော့ဒီမှာဒီကမှာတန်တက်တို့ဗီတာမင်ဘီ2တို့ဖောလစ်အက်ဆစ်တို့ဆန်တိုင်းတာပြီးတော့ဖြုတ်စီပြီးတော့ပြီးတော့ဟိုကွင်းမြူပြည့်ပြည့်လာလားဆိုတဲ့ပတ်သက်လို့လေဒီစီစီကကြာရင်စီစီရဲ့အခဏမက်ကစကိုအမမြူဇီမန်ကောင်မှစီစီရဲ့အခါကြာရင်ပြင်းပြလေးပုံစံအောင်စီပြီးတော့ပြင်းပြလေးဖြစ်ကြည့်တာလားဒါမှမဟုတ်လေစီစီချင်းစီရပဲမထုတ်တာလားဒီလိုမျိုးခွဲခြားလို့ရအောင်ဒီတဲ့အခါကြာရင်ပြင်းချင်းစီယောဂကြောင့်လားအတိအမဲ့အခါကြာရင်ပြင်းချင်းစီကိုဖောက်ပြီးတဲ့အခါဆန်းသက်ကြည့်လို့ဒီကပါအဲ့တော့ကုသတဲ့ဆံမှာဆိုလို့ရှိရင်ငင်းငုံစားကြတာပေါ့နော်ဟီမိုဂလိုဘင်နဲ့ဟီမိုဂလိုဘင်ပြန်ပြောင်းလို့ပြင်းနေအဲ့ဒါဒီချက်ဒီတော့ဒီမလိုမျိုးနေစေအကြောင်းအရာကိုစာပြီးကုသမယ်အဲ့လိုမျိုးကုသမှလာနောက်ထပ်တစ်ချက်ပြန်ပြီးတော့တွေ့ရနေတော့ကဖြစ်ပါမှုရှိမှာမဟုတ်ပါဘူးဒီလိုမှကအောင်မြင်တဲ့ကုသမှုဖြစ်မယ်ဆိုတာဖြစ်စစ်ပြီးတွေ့ကြလို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်NLD အစိုးရတည်အာဏာရလာလို့ခေါင်းဆောင်ပိုင်းမှာအပြောင်းလဲတွေရှိလာပေမဲ့အစိုးရဘျူရိုကရေစီရန်ရကတော့အပြောင်းလဲမရှိပဲအရင်အတိုင်းပဲနှောင့်နှေးကြံ့ကြာနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ
် NLD အစိုးရတည်တန်းတနည်းပြင်ပေကောမှာပြောင်းလဲမှုနှမျိုးရှိကြောင်းဒေါက်တာဆုကြည်ကပြောသွားပါတယ်စိတ်တက်ပြောင်းလဲမှုနဲ့စနစ်ပြောင်းလဲမှုလို့ဆိုပါတယ်ဒီပြောင်းလဲမှုနှစ်ခုစလုံးမှာပြည်သူရောအစိုးရပါပါဝင်ရမှာဖြစ်ပေမဲ့စနစ်ပြောင်းလဲရမှာတော့အစိုးရကဥဆောင်ရမယ်လို့ဆိုပါတယ်နှစ်ပေါင်းများစွာအမြင့်တွေလာတဲ့စိတ်တက်ကိုပြောင်းလဲဖို့အချိန်ယူရပါလိမ့်မယ်ဒါပေမဲ့အစိုးရဘျူရိုကရေစီစနစ်ကိုတော့အချိန်အတိုင်းအတာတစ်ခုမှာပြောင်းလဲနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်အနည်း90ကျော်အဂတိလိုက်စားတဲ့အစိုးရရန်တရားကိုပြောင်းလဲရမှာပြဿနာရှိပါတယ် NLD အစိုးရတက်မှာလွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးစုစုပေါင်းယာနဲ့ချီပြီးရှိပေမဲ့အစိုးရရဲ့ဘျူရိုကရေစီရန်တရားမှာဝန်ထမ်းပေါင်းတန်းနဲ့ချီပြီးရှိနေပါတယ်ဝန်ကြီးဒုဝန်ကြီးတွေပြောင်းသွားပြီမဲ့
ပြောအောက်ကဘျူရိုကရေစီရန်တရားကတော့မပြောင်းလဲပဲအရင်အတိုင်းဆက်လုပ်နေတာမို့အစိုးရတဲ့အနေနဲ့လောက်ရခံရခက်ခဲ့ပါတယ်ဘျူရိုကရေစီရန်တရားပြောင်းလဲအောင်တွန်းအားပေးပြီးဆောင်ရွက်နေရတယ်လို့
ပြောင်းလဲခြင်းတံပီးအမှန်တကယ်ပြောင်းလဲဖို့NLD ကိုမဲပေးကြဆိုတဲ့ကြွေးကြော်သံအတိုင်းမဲဆန္ဒပေးခဲ့ကြသူတွေဟာအပြောင်းလဲကိုမြင်ဖို့ဆန္ဒစောနေကြပါတယ်လွှတ်တော်ကိုနှိုင်းရှင်တဲ့အခါမှာလဲပြည်ခံပြိုးလွှတ်တော်ကNLD လွှတ်တော်မှာပါရွေးချယ်တင်မြောက်ခံရသူဖြစ်ပါတယ်အပြန်အလှန်ထိန်းချုပ်မှုဆိုတဲ့သဘောကိုအခုလွှတ်တော်မှာအပြည့်အဝလုပ်နိုင်တာမျိုးမရှိသေးဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဖြေကြောင်းညှိစီမကဖော်ပြပါတယ်အပြောင်းလဲဖြစ်ဖို့ကြာဦးမယ်ဆိုတဲ့သဘောဖြစ်ပါတယ်အရင်တော့ကဖြစ်ချင်တိုင်းဖြစ်နေတဲ့တင်ဟန်ဇာတာနဲ့အခြားလုပ်ငန်းတွေကို NLDအစိုးရဒစ်ကစတင်ထိန်းချုပ်ပြီးပြုပြင်နေလုပ်ပါတယ်အဲ့ဒီအခါမှာနှီးမျိုးစုံသုံးပြီးလုပ်ခဲ့တာတွေ ခေတ္တရဆိုင်သွားလို့စီးပွားရေးတိုးတက်မှုနှေးကွေးသွားပါတယ်။နေရာတိုင်းလိုလိုမှာဒေါ်အောင်ဆန်းစုကြည်ရဲ့အတီးပြုချက်ရယူနေရတာလေအစိုးရလုပ်ငန်းနှေးကွေးစီတဲ့အချက်ဖြစ်တယ်လို့မြမရေးရာသုတ်တီတီပေါမောက်က Robert H. Taylor ကမလ30ရက်နေ့ထုတ်နီကေးအေရှန်ရီဗျူးစာဆောင်မှာရေးထားပါတယ်။အစိုးရလုပ်ငန်းအတွေ့အကြုံမရှိဘဲအရင်အစိုးရတွေမလုပ်နိုင်တာကိုအောင်မြင်အောင်လုပ်ဖို့ဆိုတာအလွန်ကြေကြဲတယ်လို့ဆိုပါတယ်။ အမိန့်နာခံဖို့သာအဓိကထားပြီးမလုံမရှုံမပြုတ်လမ်းစဉ်ဖြင့်သုံးလာတဲ့ဘျူရိုကရေစီရန်တရားကိုကျော်လွှားနိုင်ဖို့မလွယ်ဘူးလို့ဆိုပါတယ်။အစိုးရသည့်ပြောင်းလာပေမဲ့ဝန်ကြီးဌာနတွေရဲ့ဆောင်ရွက်ပုံကတော့မပြောင်းလဲသေးတဲ့အတွက်တိုးတက်မှုအရှိန်အဟုန်နှေးကွေးနေရတာလို့စီးပွားရေးလုပ်ငန်းရှင်တချို့ကထောက်ပြကြောင်းမတ်လ30ရက်ထုတ်မြန်မာတိုင်းသတင်းဆောင်ပါမှာဖော်ပြပါတယ်။ဝန်ကြီးဌာ
ီးဌာနတွေရဲ့သဘောထားကိုလိုက်တောင်းတဲ့အကျင့်ရှိပါတယ်။ဝန်ကြီးဌာနတွေဟာအပေါ်ပိုင်းမှာပဲပြောင်းလဲမှုတွေလုပ်ပြီးအောက်ခြေဝန်ထမ်းရဲ့အရေးအသွေးကိုမမြင့်တင်နိုင်တာဟာအားနည်းချက်ဖြစ်ပါတယ်။ပုဂ္ဂလိကကဏ္ဍနဲ့ဆက်ဆံနေတဲ့အစိုးရအဖွဲ့အောက်ခြေဌာနတွေမှာပြုပြင်ရေးမလုပ်နိုင်သေးတာဟာလည်းတိုးတက်မှုနှေးကွေးတဲ့အကြောင်းရင်းဖြစ်ပါတယ်
။အသေးစားအလစာစီးပွားရေးလုပ်ငန်းများတိုးတက်ဖွံ့ဖြိုးရေးဗဟိုကော်မတီမှာသမ္မတကဥက္ကဋ္ဌဖြစ်ပြီးဒေါ်ဆန်းစုကြည်ကတွဲပယ်ဥက္ကဋ္ဌဖြစ်ပါတယ်။မလတရနေ့ကအစည်းအဝေးကျင်းပပြီးလုပ်ငန်းကော်မတီလုပ်ငန်းသုံးသပ်မှုအစီရင်ခံရေးအဖွဲ့ရန်ပုံငွေစီမံခန့်ခွဲမှုအဖွဲ့အေဂျင်စီနဲ့အေဂျင်စီရုံးခွဲတွေဖွဲ့စည်းဖို့စီစဉ်တာတွေ့ရပါတယ်။အသေးစားအလတ်စားလုပ်ငန်းတွေအောင်မြင်မှတိုင်းပြည်စီးပွားရေးအောင်မြင်မှဖြစ်လို့ဝန်ကြီးဌာနတွေကပံ့ပိုးရမယ်လို့ဒေါ်စုကဆိုပါတယ်။ပြည်သူ့ကျန်းမာရေးကိုဦးတည်တဲ့အမျိုးသားကျန်းမာရေးလင်းနေစီမံကိန်းစတင်ကြောင်းမလ31ရက်နေ့ကကြေညာပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဥဆောင်မှာဖြစ်ပြီးမယ်။အခြားဝန်ကြီးဌာနတွေကပါဝိုင်းဝန်းလှုပ်ဆောင်သွားရမယ်စီမံကိန်းဖြစ်တယ်လို့ဒေါ်စုကဆိုပါတယ်။အထူးသဖြင့်ပညာရေးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနတွေဝိုင်းဝန်းကူညီရမယ်စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ပြည်သူ့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းနဲ့ဥပဒေကိုလွတ်တော်ကိုယ်စားလှယ်တွေကပြထမ်းရမှာဖြစ်ပါတယ်ဝင်ကြီးဌာနတွေပြည်သူအကျိုးဘယ်လိုတည်ဖို့ကြမယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ
်သောရစီမခင်ဗျာလာမယ့်စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြစေခင်ဗျာ
ရရှိမှာကပြီးခဲ့တဲ့သတင်းပတ်တွင်နှစ်တကူကူးပြောင်းခဲ့တဲ့23ရက်နေ့မှာမြန်မာနိုင်ငံငင်းငယ်ရေးအတွက်အဓိကလေးပီပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မိကုံးတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်မှာလဲဒီမိကုံးတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအတန်း file နဲ့ဖြစ်စီ VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပြဖို့ထားနိုင်တယ်လို့ VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပြဖို့ထားနိုင်ပါတယ်။စနေညဒဲဒီလိုက်အစီအစဉ်ကနေပြောကြည့်ပါရခင်ဗျာ
။ဒါမဲ့စနေည VOE တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှိများခင်ဗျာအမေရိကန်တက္ကသိုလ်တွေမှာလာရောက်ပညာသင်ကြားကျင်ကြတဲ့နိုင်ငံတကာအကျောင်းသားတွေဘာတွေပြင်ဆင်ဖို့လိုပါသလဲဘာတွေတည်တင်ပါသလဲ VOA အမေရိကန်အသံနဲ့ဝါရှင်တန်မြို့မှာရှိတဲ့ George Washington တက္ကသိုလ်နဲ့ပူးပေါင်းပြီးမိနစ်60စာရုပ်တံဆွေးနွေးပွဲအစီအစဉ်တစ်ခုကိုမေလ3ရက်နေ့မြန်မာစံတော်ချိန်ည8နာရီခွဲကနေ10နာရီအထိဓာတ်ရိုက်ထုတ်လွှင့်သွားဖို့အစီအစဉ်ထားပါတယ်ဆွေးနွေးပွဲကိုဦးဆောင်မဲ့သူတွေထဲမှာ George Washington တက္ကသိုလ် Wesley Collegeမီရှိဂန်ပြည်နယ်တက္ကသိုလ်တကအမေရိကန်ယူနီဗာစီတီနဲ့ Johns Hopkins တက္ကသိုလ်ကပညာရှင်ကျွမ်းကျင်သူတွေပါဝင်มาဖြစ်ပြီးပြည်ဝင်ခွင့်ဗီဇာလျှောက်ရမှာကြုံတွေ့နိုင်တဲ့အခက်အခဲတွေ၊ကျောင်းဝင်ခွင့်နောက်ပြီးတော့ယဉ်ကျေးမှုနဲ့ပညာသင်ကြားရမှာကျောင်းသားတွေကြုံရနိုင်တဲ့အခက်အခဲတွေအကြောင်းဆွေးနွေးကြမှာဖြစ်ပါတယ်။မေကွန်မေးမြန်းလူသူတွေအနေနဲ့ VOA ကို April 21ရက်နေ့အရောက်အီးမေးလ်နဲ့ပေးပို့နိုင်တယ်လို့မိမိတို့ရဲ့ရုပ်သံဗီဒီယိုဖိုင်ကိုလည်းပေးပို့ပြီးတော့မေးမြန်းနိုင်ကြပါလေခင်ဗျာအခုတော့ကျွန်တော်တို့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် VNI ဝိုင်းတော်သားတွေကထုတ်လွှင့်တာပ
ါအပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့ရဲ့28နှစ်မြောက်ငြိမ်းချမ်းရေးတည်ဆောက်ခြင်းအခမ်းအနားကိုပန်ဆန်းဌာနချုပ်မှကျင်းပခဲ့ပါတယ်16ချိန်မြောက် KNU ကွန်ကရစ်ရွေးကောက်ပွဲကနေထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကိုက်ညီမှုမရှိဘူးလို့နိုင်ငံတကာကရင်အဖွဲ့အစည်း IKO ကနေထုတ်ပြန်ခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်ရဲ့မြို့ကြီးပြကြီးတွေမှာရှမ်းရိုးရကြံအနှံ့အသက်တွေကွဲပြောက်စပြူလာနေတဲ့အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ UWSA ဝပီသွေးစည်းညီညွတ်ရေးအဖွဲ့ရဲ့ငြိမ်းချမ်းရေးတည်ဆောက်ခြင်း28နှစ်မြောက်အထိမ်းအမှတ်နေ့မှာဝတက်ဖွဲ့ရဲ့စည်ရေးပြအခမ်းအနားနဲ့လက်နက်ကြီးစမ်းသပ်ပစ်ခတ်ပြသခဲ့ပါတယ် April 19ရက်နေ့ဝကိုပိုင်အုပ်ချုပ်ခွင့်ရနေမြေပန်ဆန်းမြို့နယ်ရွယ်တင်းလက်နက်ကြီးတပ်စည်ရေးလေးကျင့်ကွင်းမှာပြုလုပ်ခဲ့တာပါအဲ့ဒီအခမ်းအနားမှာဝတက်ဖွဲ့ UWSA ခေါင်းဆောင်ပေါ့ယူချမ်းကနေစစ်တီတွေအနေနဲ့တာဝန်ကြီးပွန်စွာထမ်းဆောင်ဖို့ပြောကြားပြီးဒုတိယစစ်ဦးစီးချုပ်ကြောက်ကျုံတန်းကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ကေတာတပ်သားအားလုံးအပေါ်မူတည်တဲ့အတွက်အားလုံးပံ့ပိုးကူညီကြဖို့စတဲ့အချက်တွေပါဝင်တဲ့မင်ကွန်းကိုပြောကြားခဲ့တယ်လို့တက်ရောက်တဲ့အရာရှိတဦးကပြောပါတယ်ဒီအခမ်းအနားကိုမြောက်ပိုင်းမဟာမိတ်တပ်ဖွဲ့အပါအဝင်အပြည့်အစုံစုံလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားတော်လှန်ရေးတပ်ဖွဲ့ခုနှစ်ဖွဲ့တက်ရောက်ခဲ့ကြပါတယ်ဝါတက်ဖွဲ့ဟာတနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA လမ်းစဉ်ကိုလက်မခံတဲ့ဒီမိုကရေစီအစိုးရနဲ့နိုင်ငံရေးတိုက်ရိုက်ဆွေးနွေးလိုတဲ့အင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကန်တပ်ဖွဲ့ဖြစ်ပါတယ်
16ကျင်းမြောက် KNU ကွန်ကရစ်ရွေးကောက်ပွဲရလကနေပေါ်ထွက်လာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကန့်ညှိမှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းနိုင်ငံတကာကရင်ဖွဲ့စည်း IKO ကနေ April 19ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြည်တွင်းပြည်ပကရင်မျိုးသားများမျှော်လင့်ထားတဲ့ခေါင်းဆောင်တွေမပါဝင်ပဲမြန်မာတပ်မတော်ခေါင်းဆောင်တွေနဲ့ရင်းနှီးသူတွေသာပါဝင်တဲ့အတွက်ကွန်ကရစ်သက်သန်း၄နှစ်သွင်းကရရှိထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုတုံ့ချပြီးစိတ်သိမ်းချရွေးချယ်ခေါ်ယူနေတာဖြစ်တယ်လို့ထုတ်ပြန်ချက်တမှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလပေါ်မှာများစွာစိုးရိမ်စရာရှိပြီးရွေးချယ်တင်ကြောင်းလိုက်တဲ့ညီလာခံဟာတစ်ဖက်သက်ပြစ်နေတယ်လို့ IKO ပြောခွင့်ရမန်အော်လန်တိုကပြောပါတယ်16ချိန်မြောက် KNU ကွန်ကရစ်ကနေ KNU ဌာနဆိုင်ရာတီးတီးနဲ့ဗိုလ်လုံးမှုဆောင်ဆက်တူဦးတို့ကိုပြီးခဲ့တဲ့ April 10ရက်နေ့မှာရွေးချယ်အသေးပြုလိုက်တာဖြစ်ပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာတကြံကာလအတွင်းရေကစားပြီးပြန်လာတဲ့လူငယ်တွေကိုရက်နဲ့ခဲ့တဲ့ခမရ940တိုက်ရင်ကတပ်သားတချို့ကိုမြောက်ဦးရဲစခန်းမှာတရားစွဲဆိုခဲ့ပါတယ်ရက်နဲ့ခံရတဲ့အတွက်ဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့ကျော်နိုင်စိုးကျော်မြင့်နဲ့ရဲစော်နိုင်တို့ကနေကြေးရွာလူကြီးနဲ့အတူ April 18ရက်နေ့ကရဲစခန်းမှာတွားရောက်အမှုဖွင့်ခဲ့တာဖြစ်တယ်လို့ရဲစော်နိုင်ကပြောပါတယ် အပရလဆန်ငါရဲ့တကြံအချက်နေကပေါင်းတုတ်ဂရုစိတ်ကျေးရွာကလူငယ်တွေရေကစားထွက်လာတဲ့ကားကိုမြောက်ဦးမြို့အဝင်မှာတက်ဆွဲထားတဲ့ခမရ900လေးစက်တရင်ကိတ်မှာကားကိုရက်တန့်ခိုင်းပြီးတက်သားတချို့ကဒုတ်တွေနဲ့ရက်နဲ့ထဲကြတာပါအမှုမဖွင့်ဘူးနဲ့ရက်နဲ့ရမှာပါဝင်သူတွေကိုတက်စီကအရာအေးယူပေးမယ်လို့900လေးစက်တရင်ကတာဝန်ရှိသူတွေလာရောက်ညီနိုင်ခဲ့ပေမဲ့နောက်မှအခုလိုမျိုးတွေမဖြစ်ပေါ်
ชาวบ้านเมลูปีนี้สาธารณสุขอุตสาหกรรมสูงกับเปลี่ยวว่าเลยสาธารณสุขยาที่สาธารณเนี่ยจะนวริลากาตัวเองแต่จะลงเงินตัวเองมวยต้องเข้าใจมองยินเนี่ยด้วยเงาสาธารณเนี่ยเปลี่ยนสีตัวลูกสาธารณสุขมูลนิยมจะตัวว่าเลยคุณเนี่ยสาธารณยาที่มาสาธารณเอกันนักท่องเที่ยวกันลูกกันเลยบีสาธารณเชนนักท่องเที่ยวกันทั่วโลกมันทำว่าเลย
ยาดีอุดมเพื่อสิลูสากุลเพื่อสาธารณเนี่ยด้วยและชิมาโมกินเนี่ยสาธิฮะแต่จะมาตั้งขึ้นมาแต่ไปจากคนเสียเล่าไปชี้ยากันนี่แต่จะพิมารอสาธิไปจากตัวที่ตัวเป็นแม่ยังดูไม่ใช่เพื่อตัวเรื่องลูกสากุลเดรีก็เปลี่ยวว่าเลยเอพรอลาสันยันนี่แต่จะมาตั้งขึ้นมาอสุยากับเจ้าของจัตุมยากุลุงยิ่งฉันตาคุณไปเลยเดทเทม่ากระชิมจีเนก้าอายุ60ปาวิมาเลยลุงยิ่งฉันตาคุณยาดูเรื่อยอายุ60เรื่อยมาอายุตั้ง50ตุงยาวเนี่ยอายุตั้งมีคนอ
ဒီအခုလိုဖြစ်နိုင်ခြေရှိတယ်လို့ပြည်ပြည်စုံပြောပြီးတဲ့အခါမှာဆရာကြီးအဲ့ဒီလူတွေဟာပုံမှန်648ကိုကောင်းစွာလိုက်နာခဲ့တာကြောင့်လွတ်ပေးခဲ့တာဖြစ်တယ်လို့အစိုးရသတင်းစာမှာဖော်ပြထားပါတယ်။ ခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါရှင်အတာကူးရဲ့နှစ်သက်ကူးလာမှာရှမ်းလူမျိုးတွေဟာမိမိရိုးရာနဲ့တွန့်တွဲပြီးတော့တကြံပွဲတော်ကိုခက်ဆက်ဆက်ကျင်းပလာခဲ့ကြပါတယ်ဒီကနေ့ခင်မှာတော့ရှမ်းပြည်နယ်ရဲ့မြို့ကြီးပြကြီးတွေမှာရှမ်းရိုးရာတကြံအနံ့အသက်တွေကွဲပြားစားပြူလာနေတဲ့အနေအထားဖြစ်နေပြီလို့ဆိုကြပါတယ်ဒီအခြေအနေကိုတော့နမ်ဟောမ်ကနေစူးစီးတင်ဆက်ထားပါတယ်
ရှမ်းပြည်နယ်တောင်ကြီးမြို့မှာမူလနေထိုင်သူတွေထက်တခြားဒေသကလာရောက်နေထိုင်တဲ့လူမျိုးတွေပုံများလာပြီးမြို့ကြီးပြက်ကြီးပုံစံအနေအထားရောက်နေတဲ့အတွက်ရခိုင်ရိုးရာအတာတကြံတလိကြောက်ွယ်လူနီးပါးဖြစ်နေပြီလို့တောင်ကြီးမြို့ရှမ်းစာပေရင်ကျင်းမှုအတင်းကတာဝန်ရှိသူတဦးဖြစ်တဲ့နန်းနွန်မိုးကပြောပါတယ်။ရှမ်းပြည်နယ်ရဲမြို့တော်တောင်ကြီးမြို့မှာရှမ်းရိုးရာရင်ကျင်းမှုမဟာတကြံပုံရိပ်ကိုပြန်
ลุงเอ๋ไปเนี่ยเนี่ยก็ตะจังปวยတော့กูมิมิโยยาเนี่ยตุนด้วยพี่สินน้วยดาแท้ตะไนตะไปมั้นตะลีดิสอบปียีปัดตาปูเปียวชวนผู้ก้องเลยลูกช้างลุงเอ๋ใจนี่ก็เปล่าบาเลยตะจังเฉยย่องลาไปซะแล้วเนี่ยฉันก็อย่างจ่อจักเลยจ้ะฉันเนี่ยตะเงินชิ้นนี่อารมณ์ฉันก็ยิบักขันทักจักเลยยิตะคมมาแล้วยิมัตตามาแล้วลูซีก้าได้เนี่ยมาด้วยเว้ยยิบักกะซ้าจักเลยจ้ะพงศ์จีจ้องတော့ไม่ตั้วတော့ว่ะโยยาตะลีด้วยเฉิงเปปีอเ ยังก็มีชั้นสับเป็นยังเจมูอัตุยมูไซลังฮันกันโรลูจิมิบาริชินิติเดียวยชันโยยามฮาเดจัมจักเวมัมฮอบูโลเปียวบาริ
ก็เปียวโพดอมโซยยาเดบาบูบาเพโรเลสุดอเตจิลูจิบายเดกาชานโยยาเดจัมบงซัมโยลูนิโดมาเบฟเนี่ยชานโยมิโอเรลุงเคเรเนปองยาชิกเรกาจิมปาลาเดชานโยยาเดจัมฮะนิฮังโนสเตมงเพทโตอตากูนิติกูจูโซเดมงเพทโตดิปิโลลูดันบาเดปงจิจังดอริมาเลพยาสินดูดอริโกปินโตปียายีซันจังดอมาลุงเอมองเมริกากุงซอนคอเยยะฮันเนตยวา
ลงเดียวลงสู่ปังยีตับเป็ดจ้าไปพยายามกูยีตับเป็ดไปแต่จานแต่เนี่ยมาพงจีจังกูยีลองดูลูจิมีบาร์เรโกเลยยีเป็ดลองไปสู่มงกลางเรตองซาเดตเลี่ยเลี่ยไปลูกจ้าไปเลยสิสับปีว่ามุ่งไปเนี่ยจะมาแต่จานกูซีซีก้าก้าเนี่ยจะมาเลยสีจ้าไปที่ลูกยีก็จะเรียนเนี่ยมาขยันเชื่อว่ามุ่งไปเลยสีไปที่เนี่ยมุ่งไปเนี่ยแต่จานกาลามาโรตาวินสีดูเรนี่เนี่ย แต่จะมาอันนี้ก็ยังยังจะหน่ายหมดตัวสิ่งที่จะตัวทบรอลงทุนเรื่อยๆจนจะทำไปมุ่งไปในแต่จะเชื่อในกรอบมีสัญญาณในคู่ลูซูจีจนจะทำไปใช่ไหม
ဒီနှစ်ကျင်းပတဲ့မွန်ပြည်နယ်တကြံပွဲမှာအန္တရာယ်ကင်းကင်းနဲ့ပျော်ရွှင်ချမ်းမြေ့စွာရေကစားနိုင်ဖို့အတွက်တကြံကာလအတွင်းအလံတပ်ပြီးဆိုင်ငယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့ပါဝင်စီကံချက်ဆန်းငါးချက်ပါတဲ့ဒေသနာအမိုက်ကိုလည်းမွန်ပြည်နယ်အစိုးရဖွဲ့ကထုတ်ပြန်ထားပါတယ်။အလံတပ်ပြီးဆိုင်ငယ်နဲ့အုပ်စုဖွဲ့ရေကစားခြင်းမပြုဖို့စီကံချက်ထုတ်ပြန်ရခြင်းအက
ကြမ်းမတိုင်းခင်တပတ်လိုလောက်ကလေးကခရိုင်မြို့နယ်ရက်ကျဲတွေကနေတစီပြည်သူတွေသိရှိအောင်ထောက်ပြန်ထားတယ်လို့လည်းဘုံမှုကြီးဝင်းနိုင်ဦးကပြောပါတယ်။ဆိုင်ငယ်အတော့များတဲ့မုံမြင့်နယ်မှာဆိုင်ငယ်တွေနဲ့အုပ်စုဖွဲ့ဒူညီဝတ်ဆောင်တွေဝတ်ပြီးတကြံရေကစားထောက်ကြတာတွေလည်းအလွန်များပြားလာပါတယ်။ယခုနှစ်မုံမြင့်နယ်တကြံစီစီကားကဖြစ်ဖို့အတွက်ပြည်နယ်အစည်းအကိုကြက်သိန်း900မြို့နယ်အစည်းအ ကျွန်တော်တို့လည်းနည်းလမ်းနောင်ဝင်ကြီးရတယ်တကယ်ဆိုတော့အဲ့ဒီမှာမှတထုံကခရိုင်မျိုးဖြစ်တဲ့အတွက်တထုံနေမြေနောင်ဝင်ကြီးရတယ်တကယ်ဆိုတော့သူ့ကိုအဲ့မျိုးနဲ့ပဲကြရတော့မမီနေရတဲ့ကြံပွဲတော်ဟာစီကားလာတဲ့ပွဲတော်တစ်ခုဖြစ်ပြီးတော့တကြအကြနဲ့တကြအတန်းနဲ့နဲ့ဆန်တရနဲ့ဆိုရင်မော်လမြိုင်မှုတော်ကြက်မျောနဲ့ရိုးကိုမှအစီကားဆောင်နေရတွေဖြစ်ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရပါပါ။UWSC ဝပီသွေးစည်းညီညွတ်ရေးအဖွဲ့ရင်းချမ်းရေးတည်ဆောက်ခြင်း၂၈မြောက်အထိမ်းအမှတ်အခမ်းအနားကိုပန်ဆန်းမြို့နယ်မှာစီရေးပြအခမ်းအနားနဲ့ကျင်းပခဲ့ပါတယ်။၁၈ကြိမ်မြောက်ခင်ယူကွန်ဂရက်ရွေးကောက်ပွဲရလဒ်အရာထွက်ရှိလာတဲ့ထိပ်သီးခေါင်းဆောင်တွေဟာကရင်တမျိုးသားလုံးအများဆန္ဒနဲ့ကဲ့ညီမှုမရှိသေးဘူးလို့နိုင်ငံတကာကရင်အ
ဆက်သွားမယ်တရင်သတင်းရာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဇာ
ပြန်နိုင်ဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ကြရတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူတောင်းယူထားတဲ့သုံးလတာကာလအတွင်းအောင်မြင်မှုတွေရရှိကြောင်းပြောဆိုနေပေမဲ့လူမှုစစ်တမ်းတွေမှာတော့အနှုတ်လက္ခဏာတွေပြသနေပါတယ်။စီးရီးနယ်ဆက်လွန်ညွှန်ရေးကုန်သွယ်ရေးစရဲမူဝါဒနဲ့ပတ်သက်လို့ဘယ်ဆိုရမှသူ့တော်မလုံနိုင်ဘူးလို့သမ္မတထရန့်ကဒီသတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းကလပ်စစ်တမ်းမှာတော့မဲဆန္ဒရှင်တွေကသဘောထားပေးရမှာ52ရာခိုင်နှုန်းကအနှုတ်လက္ခဏာပေးပြီး52ရာခိုင်နှုန်းကသာအပေါင်းလက္ခဏာပေးခဲ့ကြတယ်လို့ကင်နီဖက်စစ်တမ်းမှာတော့သဘောမကျသူက56ရာခိုင်နှုန်းသဘောကျတဲ့သူက40ရာခိုင်နှုန်းရှိတာကိုတွေ့ရှိကြရပါတယ်။နိုဝင်ဘာလနဲ့အာရှဒေသမှာကျင်းပမဲ့ထိပ်သီးညီလာခံ3ခုအမေရိကန်သမ္မတဒေါ်နယ်ထရန့်တက်ရောက်မှာဖြစ်တဲ့အကြောင်းဒုတိယသမ္မတမိုက်ပန်စ်ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာဒီကနေ့ပဲကြေညာလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပမဲ့အရှေ့အာရှထိပ်သီးညီလာခံအမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံညီလာခံတို့အပြင်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်မှုအဖွဲ့ APEC ညီလာခံတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းအာရှ3နိုင်ငံဆဲကြခီးစဉ်နောက်ဆုံးဖြစ်တဲ့အင်ဒိုနီးရှားမှာသူသမ္မတကကြေညာလိုက်ကြပါကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေကြီးထွားနေချိန်မှာပဲတောင်ကိုရီးယားနိုင်ငံကွန်ဆန်လီတက်ခြေဆိုင်စခန်းမှာအမေရိကန်နဲ့တောင်ကိုရီးယားလေဆိပ်တို့ဒီကနေ့ပဲပူးတွဲဆေးရေးလေ့ကျင့်ကြပါတယ်။ Max Standard လို့အမည်ပေးထားတဲ့နှစ်ဆက်ဆေးရေးလေ့ကျင့်မှုမှာတော့တောင်ကိုရီးယားအမေရိကန်နဲ့တောင်ကိုရီးယားလေဆိပ်ရဲ့1500လောက်နဲ့အတူ F-16 နဲ့ F-15K အမျိုးအစားတိုက်လေယာဉ်တွေပါဝင်လေယာဉ်80လောက်ပါဝင်လေ့ကျင့်နေကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့ပေါင်းတရာအတွင်းအီဂျစ်နိုင်ငံနဲ့ဆက်ဆံရေးဆက်လက်နှွေးထွေးအောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်အီဂျစ်နိုင်ငံကိုဒီကနေ့တွေ့ရောက်ပြီးထိပ်တန်းခေါင်းဆောင်ရင်းနဲ့ပြဆိုပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24-25-32တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။သောတာရှင်တွေအားလုံးပေးပြဝေးကွာပြီးစိုးရိမ်မှုကင်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.